ဖူလန်မကဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုယ်စားလှယ်ကိုစားပြုသူတာမတ်ကြီးအဖြစ်ဆက်လက်ထားရှိပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားထောင်ကျော်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ရှိမှစနေနေ့ကတောင်းဆိုဆန္ဒပြလိုက်ကြသလိုအခြားနိုင်ငံတချို့မှလည်းတပြိုင်တည်းထဲမှတောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာကိုရရှိရေးစစ်ကောင်စီဘက်ကလည်းကြိုးပမ်းနေချိန်မှာဒီဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။ဒီအကြောင်းကိုဆက်ပြီးနားဆင်ပါခင်ဗျာ။ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိပေးဖို့ Global Credential Campaign အဖြစ်နဲ့အမေရိကန်နိုင်ငံတစ်လွှားပြည်နယ်ပေါင်း15ခုကမြန်မာနိုင်ငံသား2000နီးပါးဟာနယူးယောက်မြို့လယ်လမ်းမတွေကိုလှည့်လည်ပြီးကုလသမဂ္ဂရုံးချုပ်ရှိဆန္ဒပြတောင်းဆိုခဲ့ကြတာပါကုလသမဂ္ဂကိုယ်စားလှယ်စီစီရေးအဖွဲ့ Credential Committee အနေနဲ့မြန်မာနိုင်ငံသားတွေရဲ့အခုလိုဆန္ဒပြထုတ်ပေါ်မှုကိုထည့်သွင်းစဉ်းစားမယ်ဆိုတာယုံကြည်တယ်လို့နယူးယောက်ဆန္ဒပြပွဲကိုဦးဆောင်သူတူဦးဖြစ်တဲ့ဦးနေတင်မြစ်ကပြောပါတယ
်အဓိကယူရချက်ကတော့ကျွန်တော်တို့အယူကြီးကခန့်အပ်ထားတဲ့တာမတ်ကြီးဦးကျော်မိုးတွန်းကိုဆက်လက်ထားရှိဖြစ်ပါတယ်ကျွန်တော်တို့စစ်အာဏာရှင်အစိုးရရဲ့မတရားဖိနှိပ်ညှဉ်းပန်းနှိပ်စက်မှုတွေကိုနိုင်ငံတကာအပိုင်းအဝန်းနဲ့ကုလသမဂ္ဂအပိုင်းအဝန်းကသိပြီးတော့ဒါတွေကိုအမြန်ဆုံးရပ်တန့်နိုင်အောင်ဒီကုလသမဂ္ဂအခွင့်အရေးပြုမှုချုပ်ရောခရစ်ယာန်ချယ်ကော်မတီရောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရောကျွန်တော်တို့ကစိတ်မှန့်တယ်လဲကျွန်တော်တို့သိဖို့ထားပါတယ်ပြပထားတဲ့အပြင်ပေါ့လေကျွန်တော် petition letter တွေလည်းကျွန်ထိုးတာပါပဲအခုတော့တိမ့်နဲ့ချီကျွန်တော်ရရှိနေပါတယ်အဲ့လိုလုပ်တဲ့အခါမှာ group ကအဖွဲ့ဝင်နိုင်ငံတွေရောဒီ credential committee ကိုနိုင်ငံတွေရောဒါတွေကိုသိရှိရခါမှာဒါကပေါ့ပြည်သူကလက်ခံထားတာအားလုံးကဒါအတိအမှတ်ပြုထားတဲ့အာဒါဥကြုံမိုးထွန်းဖြစ်တဲ့အတွက်ဥကြုံမိုးထွန်းကလည်းတင့်တော်တယ်ဆိုပြီးတော့ဆက်လက်ထားရှိဖို့ကအရေးပါပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်အကျဉ်းမှယုံကြည်ပါတယ်ခင်ဗ
ျအလားတူကနေဒါနိုင်ငံရောက်မြန်မာနိုင်ငံသားတိုင်းရင်းသားပေါင်းစုံ250ဝန်းကျင်ကလည်းတာမကြီးဦးကျော်မိုးထွန်းကိုကုလအမြဲတမ်းကိုယ်စားလှယ်အဖြစ်ဆက်လက်ထားရှိပေးရေးဗန်ကူးဗားမြို့မှာတောင်းဆိုဆန္ဒပြခဲ့တယ်လို့ကိုမြင့်ဝေကပြောပါတယ
်။လက်ရှိအနေမှာစစ်ဆွေးရကိုကျွန်တော်တို့ကလုံးဝစန့်ကျင်နေဖြစ်တဲ့အတွက်ကျွန်တော်မြန်မာနိုင်ငံရဲ့ဟိုကုလသမဂ္ဂရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်မိုးထွန်းကိုကျွန်တော်တို့အားလုံးကပြီးတော့ဆက်လက်ပြီးတော့ထောက်ခံတယ်။ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာနေရာဆက်လက်ရရှိဖို့အတွက်ကနေဒါအစိုးရအနေနဲ့ဆက်လက်ပြီးတော့ဟောက်ပတ်ပေးသွားဖို့အတွက်ကျွန်တော်တို့ကနေပြီးတော့အစိုးတင်ဆက်ပြပါတ
ယ်။ဥရောပနယ်သာလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကလည်းအမ်စတာဒမ်မြို့စပေါ့ကွင်းမြင်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဥဆောင်ပါဝင်တဲ့တန်ဃာတော်ဒေါက်တာအရှင်စန္ဒဝရမိတ်တာက
ဆက်အနာကိုထုတ်ချရဲတော်လန်ကြီးတော့ကဒီကြောင့်မို့လို့ဒီကောင်မဒီကောင်ကြီးရဲ့အကြောင်းလေးလို့ဒါကြောင့်မို့လို့ဆင်းတော့အားလုံးဟာဆက်လက်ပြီးတော့မှဒီကတော့ရက်တီကိုလာတမ်းကမှနေရာရရှိရတဲ့ဒီကနေ့ပါဝင်ဆောင်ရွက်နေကြဖြစ်ပါတယ်
Global Credential Campaign အဖြစ်လုပ်တဲ့ဒီပွဲမှာကုလသမဂ္ဂအတွင်းမှုချုပ်နဲ့ Credential Committee စီကိုလက်မှတ်ပေါင်းသိန်းကျော်ပါဝင်တဲ့မြစ်တာရက်ခန်းစာကိုပေးပို့ထားပြီး NUG အစိုးရကိုအတိမတ်ပြုပေးရင်းနဲ့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာဆက်လက်ခံထားရေးတောင်းဆိုထားကြပါတယ်ခင်ဗျာ